Pacific တမုတ်တရတောင်ပိုင်းကျွန်းနိုင်ငံငယ်လေးတစ်ခုဖြစ်တဲ့တောင်ကကန်းလောင်မှာစနေနေ့ကရောင်မီးတောင်ပေါက်ကွဲမှုကြောင့်ဂျပန်နိုင်ငံကဆူနာမီဒိဋ္ဌိပေးချက်တွေနဲ့အတူဒေလူရရှောင်တိန်ဖို့အတွက်အမိန့်တွေထုတ်ပြန်ခဲ့ရပါတယ်။ Pacific တောင်ပိုင်းကကျွန်းငယ်အများအပြားမှာလည်းကြီးမားတဲ့ဆိုင်လုံးကြီးတွေဖုံးလွှမ်းခဲ့ပြီးခရီးရန်ကအိမ်တွေပျက်စီးခဲ့ရတာကိုလူမှုမီဒီယာတွေမှာဖော်ပြနေကြပါတယ်။ဂျပန်မိုးလေဝသဌာနကတနင်္လာအစောပိုင်းမှာဆူနာမီဒိဋ္ဌိပေးချက်တွေနဲ့အတူတောင်ပိုင်းကအမမိကျွန်းတွေမှာဆိုဆိုင်လုံးကြီးတွေကအမြင့်ပေ10ပေလောက်ထိရှိလာတယ်လို့သတိပေးထားပါတယ်။ဒေသခံတွေအနေနဲ့ဆူနာမီဒိဋ္ဌိပေးချက်တွေမရုတ်သိမ်းခင်မှာကင်နနာကိုမသွားကြဘူးလေဂျပန်မိုးလေဝသဌာနကတိုက်တွန်းပါတယ်ဒီသတိပေးချက်ကိုဂျပန်ကနေရာအနှံ့ပြားအတွက်ထုတ်ပြန်ထားတာဖြစ်ပါတယ်ငရင်းကြောင့်ပေါ်ပေါက်လာတဲ့ဆူနာမီရေလိုင်းကြီးတွေအနေထားနဲ့ပင်လယ်ရေမြင့်တက်မှုအခြေအနေကတွက်ဆမရတယ်လို့အခုရေလိုင်းတွေဟာလည်းဆူနာမီဟုတ်မဟုတ်မသိရသေးကြောင်းသတင်းစာရှင်းလင်းပွဲမှာပြောပါတယ်ဆူနာမီရေလိုင်းကြီးတွေကိုတောင်ကိုရဲ့မြို့တော်နဲ့အမေရိကန်ဆာမိုအရဲ့မြို့တော်တွေမှာတွေ့ရကြောင်းအမေရိကန်ခြေဆိုင်ဆူနာမီစောင့်ကြည့်တိုင်းဆိုင်ရေးစခန်းကပြောပါတယ်ဒီဆူနာမီရေလိုင်းတွေကရောက်မီးတောင်ဟန်ဂါတောင်ကဟန်ဂါပောက်ကွဲမှုနောက်မှာပေါ်လာတာလို့ပြောပါတယ်။မီးတောင်ဟာနုကုအယ်လိုဖာမြောက်ဖက်မိုင်40လောက်ကွာမှာရှိပြီးလေးပေအမြင့်ရှိတဲ့ဆူနာမီရေလိုင်းတွေကိုဖြစ်လာစေတယ်လို့ Australia မိုးလေဝသဌာနကပြောပါတယ်။ New Zealand ကလည်းနိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းကမ်းရိုးတန်းတွေအတွက်ဆူနာမီရေလိုင်းအန္တရာယ်သတိပြုဖို့တိုက်တွန်းခဲ့ပါတယ်။ဒီရေလိုင်းတွေကြောင့်ထိခိုက်တိုက်စုံမှုရှိမရှိတော့မသိရသေးပါဘူး။